ကချင်ပြည်နယ်သာကန်ဒေသမှာကြောက်စင်းတူဖို့ရေလုပ်ငန်းကမြေပြိုကျရာမှာလူများပြားပြီးတည်ဆုံးခဲ့ပြီးတဲ့နောက်အခုကရှာဖိုးရေးတွေကိုရက်လိုက်တယ်လို့အထင်ဖြစ်တဲ့နေရာကိုလည်းယာယီပိတ်ထားလိုက်ပါတယ်။ဒါပေမဲ့ဒေသခံတက်ကြွလှုပ်ရှားသူတွေကတော့အနေရရှိတဲ့လောက်ွက်တွေကိုအပြီးတိုင်ပိတ်ပစ်ဖို့အတွက်တိုက်တွန်းလိုက်ကြပါတယ်။အကြောင်းကိုမတ်စုမောင်ကအစူကြီးတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့စနေနေ့မိုးလွယ်ပိုင်းကကချင်ပြည်နယ်မိုးညင်းခရိုင်ဖားကတ်မြို့နယ်လုံခင်အုပ်စုဆက်ခါကျေးရွာအနီးကမဟာအစပထမတောက်ဆိတ်တူဖော်ရေးကုမ္ပဏီရဲ့တောက်ဆိတ်လုပ်ွက်ကဗျံပြိုကျခဲ့လို့ရေပစင်းကြောင့်ရှာဖွေနေတဲ့သူတွေအမျိုးသမီးတွေပါဝင်အနည်းဆုံးလူ15ဦးသေဆုံးခဲ့တယ်လို့လူပေါင်း80ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်စေရုံတွေကိုအရေးပေါ်ပို့ဆောင်ပြီးတော့စေကူတာမှုပေးခဲ့ရပါတယ်မြေစာပုံအောက်မှာလူတော်တော်များများတောက်ဆုံးသွားဖွယ်ရှိပေမဲ့လို့ရာဒီဥရုနဲ့မြေစာပုံလုပ်ငန်းဝင်အနေထားအရရှာဖွေကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုရပ်တန့်ထားလိုက်တယ်လို့ဖားကတ်ဒေသခံလည်းဖြစ်နေမြေကသတင်းသမားတဦးလည်းဖြစ်တဲ့ကိုစောမိုးထက်ကမြေစာပုံပြိုကျတဲ့နောက်ဆုံးအခြေအနေခုလိုပြောပြပါဗျ။အ
ဲ့ဒီနေ့မှာပဲကြာဖွေမှုရပ်တန့်တော့နောက်ပြန်လဲရှာမရတော့တဲ့အခါကျဒီနေ့ချင်းဒီရှာဖွေမှုကြီးရပ်ဆိုင်ပြီဆိုတော့နောက်လဲရှာမှာမဟုတ်တော့ဘူး။ရှာလို့လည်းမှမရဘူး။ဘာလို့လဲဆိုတော့ပြိုပြီးတာမြေစာကမ်းပါတာနောက်တော့ရှာတဲ့မြေစာလည်းဘိုးရွာတဲ့အခါကျတော့တစ်ခုတ်ခုတ်ပြိုနေရပါတော့။တစ်ခုတ်ခုတ်ပြိုနေတဲ့အခါကျတော့အဲ့ဒီအောက်ပြိုကျသွားတဲ့နေရာကိုစင်မင်းတပြီးသွားပြီးတော့ဘဟုရီနဲ့စက်ဒီနဲ့ဟိုကတူးစွာပြချဖို့လည်းမရဘူး။အောက်ကဘလို့ဆိုရေတွေရှိတဲ့ကဲကိုကမ်းပါပြူကြတဲ့အခါကျတော့နုံနေလို့သွားဖြစ်နေလေ။မိုးကလည်းစက်ကရွာတော့ကြာဘူးလို့မလွယ်ဘူးကြာ။ပြေဆုံးသူအလောင်းရတဲ့ဟာပေါ့နော်။အလောင်းရတဲ့ဟာက16လောင်း၊စစ်စစ်ရှင်းလေးက15လောင်း။16ရက်နေ့မှာ3လောင်း။အဲမိကီနာဆင်းကိုတွားရင်းနဲ့လမ်းမှာပြေးတာ2လောင်း။အဲလူယောက်တိုင်တာက6ယောက်။အလုံးပေါင်း24ယောက်ကိုကျွန်တော်စီရင်ပြုစုလို့ရတဲ့လို့ဆိုတော့ဒီကီနာဆေးုံကိုပို့လိုက်တာ19ယောက်၂ယောက်ဆုံးသွားတယ်ဗျာနော်။နောက်ဒီကလုံးကင်းဆေးုံမှာ13ယောက်၊ဘာကန်ဆေးုံမှာ13ယောက်၊ဘာကန်ဆေးုံမှာအတွင်းလူနာဖြစ်တာ9ယောက်။ရုတ်တန်ဆောင်ကြီးကဘုရက်ကမေးတာတော့အသက်အန္တရာယ်ဆိုးရရတဲ့လူနာတော့မတွေ့ရပါဘူးတဲ့။လောလောဆယ်စေတူတာကိုခိုင်နေတဲ့လူနာတွေပေါ့ပါဗျာနော
်။အခုလိုမျိုးပြုစုလိုက်ပြုံလိုက်ပြီးဆုံးခဲ့ရတာတွေမကြာခဏဖြစ်နေရတဲ့အတွက်အစိုးရတာဝန်ရှိတဲ့သူတွေဘက်ကအန္တရာယ်များတဲ့အန္တရာယ်ရှိတဲ့နေရာတွေကိုလုံးဝပိတ်သိမ်းပစ်လိုက်တယ်လို့လို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါက်ဆက်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံဒေါ်သွေးဘူးကတိုက်တွန်းပါတယ
်။ဒီဖက်ဆိုင်ရဲ့အခြေအနေကတော့အလုံးလုံးတော့မဖြစ်ဘူး။ဒီမှာတော့ကြည့်တာပေါ့နော်။ဒီဥပဒေပေါ်ထွက်လာတဲ့အချိန်ဒီလုံလောက်စီကိုရပ်ဆိုင်လိုက်တာတော့အကောင်းဆုံးပဲ။ဒုနီယာမလုံချုံစိတ်ချရတဲ့နေရာဆိုတာမရှိတော့ဘူး။တမျိုးထိုးပြလို့လည်းမရတော့ဘူး။အဲ့ဒါကြောင့်မို့ဒါဖိတ်သိမ်းလိုက်တာတော့အန္တရာယ်အကင်းဆုံးလို့မြင်တယ်။ပိတ်လိုက်ပြီးမှနာဝင်လို့မယ်ဆိုရင်လည်းပေါ့နော်။တကယ်ပြန်လည်ဆောက်ဖြစ်ပြီးမှလုံတဲ့နယ်လို့မြင်ပါရဲ့။ကြောက
်စိတ်ပြင်းနေပါလူကျော်စီကဲတဲ့တူဖို့မှုကြောင့်ဒီလိုမျိုးလူတွေတည်ဆုံရတာတဘာဝပတ်ဝန်းကျင်နဲ့ကိဟစနစ်စူးစူးဝါးဝါထိခိုက်မှုတွေဖြစ်လာနေတာကိုဟန်တားနိုင်မှုအတွက်ခိုင်မာတဲ့ကြောက်မြတ်ဥပဒေကြားထမ်းသင့်ပြီလို့ကချင်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်ခဲ့မှုတဲ့ဒေါ်သွေးဘူးကပြောပါတယ်
။တက်ရှိပြည်တော်စုလွတ်တော်မှာကြောက်မြတ်ဥပဒေပြုကျင်နေရပေါ့နော်။အဲ့ဒီကြောက်မြတ်ဥပဒေကိုအများဆုံးရေးဆွဲပြီးမှဤဥပဒေရေးဆွဲဖို့လိုတယ်။ဒါမှပဲကျွန်တော်တို့ဥပဒေတွေဤဥပဒေဟိုဘက်ကဆက်လာပြီးဆိုလို့ရှိရင်ကျွန်တော်တို့ကချင်ပြည်နယ်မှာဒီအသေးစားကောင်းတဲ့ထုတ်လုပ်ခွင့်နဲ့ပတ်သက်မှာပေါ့နော်ဥပဒေပြဋ္ဌာန်းနိုင်မှာဖြစ်တယ်ပေါ့
အခုလိုမျိုးဖားကတ်နေပြည်တယ်မှာမိမိတို့ရဲ့နိုင်ငံသားတွေဒုက္ခရောက်နေရတဲ့အဖြစ်ကိုတော့နိုင်ငံတော်အစိုးရဘက်ကဖြစ်စဉ်ကိုစုံစမ်းစစ်ဆေးပြီးကာကွယ်နိုင်မှုပို့ပြီးတော့မှထိရောက်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့မြကြီးနာသူကပေါ်ခြေဆိုင်ကချင်အမျိုးသားကွန်ကရစ်ရဲ့တွဲပတ်အတွေ့အမှုဦးစိုးဝါလာကပြောပါတယ
်ကျိုးကအရင်တော့ကလည်းဒီကြောက်စိတ်မူဝါဒနဲ့ပတ်သက်ပြီးမှရှိုးတင်သွင်းတာဟာလေအဲရှိပါတယ်ကြာဟော6ချက်ရှိပါတယ်အဲ6ချက်ကနေ3ချက်ကတော့ရွတ်တော်တဲမှာလက်ခံပေးတဲ့အနေထားတွေမှာရှိပါဆက်လက်ပြီးတော့အဲ6ချိန်အစီအစဉ်ကတုတ်ဖို့မှုမူဝါဒတွေကိုလည်းဒီဒေသခံနဲ့လက်ရောညီထွန်းလို့ရှိအောင်ဖြစ်ဖြစ်လာတဲ့ပြဿနာတဘာဝစုစုတွေကအစတာဝန်ခံတာယူတာဝန်ယူမှုအပိုင်းကိုဒီလုပ်ငန်းရှင်ကြီးဘက်ကနေလုပ်ပေးနေစီလဲပြီးတော့တော့ဒီအစိုးရဘက်ကနေလည်းအဲ့ဒါကိုတသမတ်ကြီးတည်တည်ကြာကြာနော်စနစ်စကြလေးစီစဉ်ထားစီချင်လို့ပါတယ်ဗျ
Target ဒေသခံသတင်းသမားကိုစောမိုးထက်ကတော့အခုလိုဖြစ်စေနေတော့မဖြစ်အောင်ဆိုရင်တော့အစိုးရပိုင်းနဲ့ကုမ္ပဏီတွေဘက်ကတာဝန်ရှိတယ်လို့ရေးပစင်းကြောင့်တွေဘက်ကလည်းအတည်ပြားလို့တဲ့နေရာတွေမှာတွားပြီးတော့တောက်ရှာတာတွေမလုပ်ဖို့အရေးကြီးတယ်လို့သတိပေးလိုက်ပါတယ်
ကျွန်တော်တို့အဖြစ်တင်နေတာလည်းဒီဖြစ်တယ်လည်းမနေတော့ကျွန်တော်တို့အဖြစ်တာတင်နေတယ်ပြောင်းလဲမှုတွေဒီတည်ဆုံးမှုတွေရော့မသွားဘူးဒီနေ့ဆိုအရင်ချင်းပြက်လာတယ်ပေါ့နော်နှစ်ဝက်ပဲရှိသေးတယ်လူတရာကျော်သွားတယ်လူတရာကျော်သွားပြီးဒါတော့မှကျွန်တော်တို့မော်တိုင်းမော်တိုင်းမှာမတော်တဆကျန်းကနေကျုပ်ကြလို့အဲ့လိုမျိုးတဦးနှစ်ဦးတည်တဲ့ဟာလေးတွေကျွန်တော်တို့စိတ်ဝင်ယူမထားဘူးရှင်းပြအစုလိုက်အတွက် ီးတဲ့ဟာတွေပဲကျွန်တော်တို့ကအချိန်ကြီးနဲ့စဉ်းစားပြုစုခါတာပေါ့ဥပမာအထူးကျွန်တော်တို့ကအဲ့တော့ကျွန်တော်တို့အပြစ်မတင်မနဲ့ဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဘာလုပ်နိုင်ကြလဲပေါ့တခုချင်းတခုချင်းဒီမှာကိုယ်လိစားရာဖွဲ့ကြီးတွေကဒီလိုအန္တရာယ်ရှိတဲ့နေရာတွေကိုမတူးဖို့ပေါ့ဗျာတားကြည့်ရမယ်ပေါ့ကျွန်တော်တို့အဓိကကကိုယ်လူတွေကိုကိုတားတော့မတူးချင်းအန္တရာယ်ရှိရင်မတူးနဲ့တောက်ကြောဘလောက်ကောင်းကောင်းကိုယ်လူတွေကိုမတားဘူးဆိုပြောပါ
မကြခဏမြေစာပုံတွေပြောကြတဲ့အတွက်လူရတဲ့ချီတင်ဆုံးရလို့ရှိတယ်ပဲလို့အခုချိန်ထိကတော့ပြည်တော်စုအစိုးရကချင်ပြည်နယ်အစိုးရနဲ့စစ်တော်အသီးသီးကတာဝန်ရှိတဲ့သူတွေဘက်ကစောက်ဆိတ်တွေရဲ့လုပ်ငန်းတွေလုံခြုံရေးအဲ့ဒီဒေသမှာရှိနေတဲ့သူတွေရဲ့အသက်အန္တရာယ်လုံခြုံရေးနဲ့ပတ်သက်ပြီးထိထိရောက်ရောက်ဆောင်ရွက်ပေးနေတာတွေမရှိသေးဘူးလို့လည်းဖခင်ဒေသခံတွေကပြောပါတယ်ရှင်